Welcome to the Voice of America in Burmese.
Torasimya mingla nyani ke ma tani ta moban pe ja wa yi la kamya. VOA American ta ye 2015 khu ne jun la 21 ye tani ngun ni ne nyani ke asin ne go myama san daw ji nyani 6 nai ko ya ni 9 nai thi American bi dong su Washington DC myo daw ga ni 16 meter 16 sekou 25 ru ga ni dai yai tin set ni ba bi. ကျွန်တော်ညံဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်ကတော့အောင်ပါဒီကနေ့ညနေခင်းသတင်းတွေကိုမမိုးယူနဲ့တူတင်ဆက်ပေးသမှာပါလွန်ခဲ့တဲ့ဗုဒ္ဓဟူးနေ့ညကပြစ်ခတ်မှုဖြစ်ပွားခဲ့တဲ့တောင်ကယ်ရိုလိုင်းနာပြည်နယ်ချားစတန်မြို့က Emmanuel AME ဘုရားကျောင်းမှာဒီဝိပုစုတောင်းပွဲတွေကိုဒီကနေ့မှလည်းပုံမှန်တိုင်းဆက်လက်လုပ်သွားမှာနောက်ဒီနိုင်ငံတကာယောဂနေ့ကိုကမ္ဘာတဝန်းကျင်းပကြတာမှာအာရှတိုက်ကထောင်နဲ့ချူရဲသူတွေလည်းပါဝင်ဆင်နွှဲကြတဲ့အကြောင်းထိတ်တန့်ရောက်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာလာမယ့်2015ရွေးကောက်ပွဲကို NLD ပါတီအနေနဲ့အောင်နိုင်ဖို့ကြိုးစားမဲ့ကိစ္စဟာဒီမိုကရေစီရေးအောင်မြင်မှုအတွက်ဖြစ်တယ်လို့ NLD ပါတီကပြောကြားလိုက်ပါတယ်ဒီအကြောင်းနဲ့အတူဒီမြန်မာနိုင်ငံအတွင်းမှာလေစီပြေးဒုက္ခသည်တွေကိုပြန်ဖို့တဲ့ကိစ္စနဲ့အတူအမျိုးသားပညာရေးဥပဒေမူကြမ်းကိုပြောင်စုလွှတ်တော်ကနေပြီးခဲ့တဲ့သတင်းပတ်တွင်အတည်ပြုခဲ့တာနဲ့ပတ်သက်လို့ចောင်းသားတွေဘာတွေဆက်လို့မလဲဆိုတာကိုလည်းကြားရမှာပါ NLD ပါတီဘက်ကပြောဆိုလိုက်တာကတော
့ဒီကောက်ပွဲအောင်နိုင်ရအပွဲကြီးအောင်နိုင်မဟုတ်ဘူးဒီမျိုးဒီကောက်ပွဲအောင်နိုင်ဒီကောက်ပွဲကအောင်နိုင်ဖြစ်ဖို့ဆုံးဖြတ်တယ်အပွဲကြီးဥက္ကဋ္ဌတော
်နဲ့ NLD ပါတီဘိုဟိုကော်မတီပင်ဦးဝင်းမြစ်ကလာမယ့်ရွေးကောက်ပွဲနဲ့ပတ်သက်လို့ပါတီရဲ့သဘောထားကိုထုတ်ပြောသွားတာပါဒီအကြောင်းတွေကိုမကြခင်တင်ဆက်မှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်နဲ့မန်မိုးဖြူတို့ကတင်ပြပါလိမ့်မယ်ခင်ဗျာ
လွန်ခဲ့တဲ့အပတ်တွင်လူပြည်အမျိုးသားတဦးကဝိပုစုတောင်းနေတဲ့လူမဲကုန်းကိုတက်ဖြတ်ခဲ့တဲ့တောင်ကယ်ရိုလိုင်းနာပြည်နယ်ချားစတန်မြို့က Emmanuel AME ဖခင်ကျောင်းမှာဝိပုစုတောင်းပွဲအစီအစဉ်နဲ့တနင်္ဂနွေလေ့လာသင်ကြားရေးအစီအစဉ်တွေကိုဒီကနေ့မှာပုံမှန်တိုင်းဆက်လုပ်သွားမှာဖြစ်ပါတယ်။ဖခင်ကျောင်းအသင်းဝင်တဦးဖြစ်တဲ့ Harold Washington ကဒီကနေ့ကျင်းပမယ့်အစီအစဉ်ဟာအတော့ကိုစိတ်လှုပ်ရှားစရာကောင်းလင့်မယ်လို့မျှော်လင့်ကြောင်းပြောပါတယ်။တွေ့ဆုံကြတဲ့အခါမှာအချင်းချင်းအားပေးနှစ်သိမ့်ကြပြီးတော့မြေကြီးကြောက်တဲ့အချိန်ကဖြစ်မယ်လို့လည်းသူကဆိုပါတယ်ဝိပုစုတောင်းဖို့လာကြလိမ့်မယ်ဘယ်တော့မှမတွေ့ဘူးတဲ့လူသစ်တွေကိုလည်းတွေ့မြင်နိုင်မှာဖြစ်တယ်လို့နောက်ထပ်ဘယ်တော့မှမစုံစည်းနိုင်တော့တဲ့သူတွေလည်းရှိနိုင်မှာဖြစ်တယ်လို့မစ္စတာဝါရှင်တန်ကပြောပါတယ်ဘုရားသခင်ရဲ့အိမ်တော်ဖြစ်တဲ့ဒီဘုရားဝိပုကျောင်းမှာဘယ်သူလာမယ်မလာရဘူးဆိုတာကိုပိတ်ပင်ထားတာမရှိဘူးလို့လည်းသူကပြောပါတယ်မနေ့ကစနေနေ့တုန်းကတော့ Charleston နဲ့ American ပြည်ထောင်စုတဝက်မှာလူတွေစုဝေးကြပြီးတော့ဗုဒ္ဓဟူးနေ့ညပြစ်ခတ်မှုအတွင်းတည်ဆုံသွားသူတွေအတွက်အောက်မေ့တတိယစုတောင်းပွဲတွေကျင်းပခဲ့ကြပါတယ်ခင်ဗျာ
ဒီကနေ့တနင်္ဂနွေနေ့မှာဆိုမာလီယာနိုင်ငံမြို့တော်မိုဂဒီရှုမှာအမျိုးသားထောက်လှမ်းရေးနယ်လုံခြုံရေးအေဂျင်စီခြံဝင်းကို Al Shabaab စစ်သွေးကြွတွေကတိုက်ခိုက်ခဲ့လို့လုံခြုံရေးဝန်ထမ်းတယောက်တည်ဆုံပြီးနှစ်ယောက်ဒဏ်ရာရခဲ့ပါတယ်အသေးကံကားဘုံးဖောက်ခွဲမှုနဲ့စတင်ခဲ့တဲ့အဲ့ဒီတိုက်ခိုက်မှုကိုထောက်လိုင်းအေဂျင်စီဘက်ကလုံခြုံရေးတွေကပြန်ပြီးတိုက်ခိုက်ကာကွယ်မှုအောင်မြင်ခဲ့ပြီးတော့အဆောက်အုံနဲ့မြေအောက်ခန်းတွေကိုဘယ်သူမှမဝင်နိုင်ခဲ့ဘူးလို့တာဝန်ရှိသူတွေကပြောပါရယ်။ဒါပေမဲ့စစ်သွေးကြွတွေကပြင်းထန်တဲ့ပစ်ခတ်မှုတွေကြားကပဲတချို့နေရာတွေကိုတိုက်ခိုက်ဝင်ရောက်သွားနိုင်ခဲ့တယ်လို့သတင်းမီဒီယာတချို့မှဖော်ပြပါရယ်။တိုက်ခိုက်မှုတွေမှာစစ်သွေးကြွ၃ယောက်ထက်မနည်းသေဆုံးခဲ့တယ်လို့တာဝန်ရှိသူတွေဘက်ကပြောဆိုပါရယ်။အသေးကံကားဘုံးခွဲမှုကပြစ်မှတ်ကိုလွဲချော်တိုက်ခိုက်ခဲ့ပြီးထောင်လိုင်းအေဂျင်စီဘေးကလူနေအိမ်တကားကိုထိမှန်သွားတယ်လို့တာဝန်ရှိသူတွေက VOA ကိုပြောဆိုခဲ့ပါတယ်။စနေနေ့ကတော့မိုဂါဒီရှုမြို့မှာပဲအနောက်တောင်ဘက်ကီလိုမီတာ30လောက်အကွာမှာရှိတဲ့ Afoj စစ်ဆေးရေးဂိတ်မှာတိုက်ခိုက်မှုဖြစ်ခဲ့လို့ဆိုမာလီရဲရာရှိ15ရုပ်ထက်မနည်းသေဆုံးခဲ့ပါတယ်။
ဟဲမန်ပြည်နယ်တောင်ပိုင်းကကာလန်ဘုံကြောင်အရက်သား19ဦးထဲမှနေတည်ဆုံသွားတယ်လို့အာဖဂန်အာဏာပိုင်တွေကဒီကနေ့မှပြောကြားလိုက်ပါတယ်။မာဂျာခရိုင်မှာအာဖဂန်လုံခြုံရေးတပ်တွေနဲ့တာလီဘန်စစ်သွေးကြွတွေကြားတိုက်ပွဲတွေဖြစ်ပွားနေတာကြောင့်ထွက်ပြေးတင်းရှောင်လာတော့သူတို့စီးနင်းလာတဲ့ကားဟာဒီဘုံကိုနင်းမိပြီးပောက်ကွဲခဲ့တာပါ။အာဖဂန်နစ္စတန်မြောက်ပိုင်းကအဓိကကြားတဲ့ခရိုင်တစ်ခုကိုလည်းစနေနေ့မှတာလီဘန်တွေကသိမ်းပိုက်လိုက်နိုင်ပါတယ်။ချက်ဒရာခရိုင်ကိုအခုလိုတာလီဘန်တွေကသိမ်းပိုက်လိုက်နိုင်တဲ့အတွက်ကွန်ဒက်စ်ပြည်နယ်မြို့တော်ကိုဝင်ရောက်စီးနှင်းဖို့လမ်းပွင့်သွားတယ်လို့အာနာပိုင်နီကပြောပါရယ်ပြည်နယ်အုပ်ချုပ်ရေးမှူးရုံးနဲ့ကီလိုမီတာအနည်းငယ်ကွာမှာအာဖဂန်လုံခြုံရေးတပ်တွေနဲ့တာလီဘန်တွေဟာဒီကနေ့မှာအပြင်းထန်တိုက်ပွဲဖြစ်ပွားနေတယ်လို့ဒေသအာနာပိုင်နီကပြောဆိုထားပါရယ်ခင်ဗျာ
16နိုင်ငံပါဝင်တဲ့ဒီဥရောပစုံမှာဖြစ်လာနိုင်ခြေရှိတဲ့အကွဲအပြေးတွေမဖြစ်အောင်ကာကွယ်ဖို့အတွက် နိုင်ငံတကာမြေရှင်တွေနဲ့အမြန်ဆုံးဆက်သွယ်ဆောင်ရွက်နိုင်မယ့်ဗန္ဓာရေးဆုံးဖြတ်ချက်ချဖို့အကြွေးပြဿနာနဲ့အကြက်တဲတွေကြုံတွေ့နေရတဲ့ဂရိနိုင်ငံကိုအမေရိကန်နိုင်ငံကစနေနေ့ကတိုက်တွန်းလိုက်ပါတယ်။ CNN သတင်းဌာနကိုပြောဆိုရမှာဂရိနိုင်ငံအနေနဲ့ကုချက်ချင်းမဆောင်ရွက်နိုင်ရင်ကြုံရမယ့်စီးပွားရေးအခြေအနေနဲ့ဂရိလူမှုအသိုက်အဝန်းကိုဖျက်ဆီးမယ့်အန္တရာယ်ကိုရင်ဆိုင်ရဖို့ရှိတယ်လို့ဗန္ဓာရေးဝန်ကြီးချက်ကလူးကအမှတ်ချက်ပေးခဲ့ပါတယ်။နိုင်ငံတကာငွေကြေးရမောင်ငွေအဖွဲ့ IMF ကိုဒေါ်လာ 1.8 ဘီလီယံကျွေးဆက်ရမယ့်ပြဿနာကိုရှောင်လွှဲနိုင်ဖို့လူမွေးစီးဝင်ဖြစ်တဲ့ကြီးညာရလူဆဲဖြစ်တဲ့ဂရိဆိုရအနေနဲ့ဇွန်လ30ရက်နေ့နောက်ဆုံးထားပြီး Cash for Reform လို့ခေါ်တဲ့ပြုပြင်ပြောင်းလဲရေးလုပ်ဖို့လိုအပ်တာဖြစ်ပါတယ်။ဂရိနိုင်ငံအနေနဲ့လာမယ့် July August လတွေမှာလဲဥရောပဗဟိုဘဏ်ကို American Dollar 9.6 Billion ပြန်ဆက်ဖို့ကြွေးတင်နေပြီးမြေရှင်တွေရဲ့ငွေကြေးဆိုင်ရာတောင်းဆိုချက်တွေကိုခိတဆိုင်ငံ့ရှောင်ဖယ်ထားတာလည်းဖြစ်ပါလိမ့်ရှင
် View American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ဒီနေ့ဝင်နေညနေခင်းသတင်းများကို VOE ကနေဆက်လက်ကြီးညာနေပါတယ်။အရှိအလယ်ပိုင်းအသက်ရှူလမ်းကြောင်းဆိုင်ရာ mask ကူးစက်မြန်ယောဂါကူးစက်ခံရသူနောက်ထပ်3ယောက်တိုးလာတယ်လို့တောင်ကိုရီးယားကဒီကနေ့တင်းနှင်းဝင်နေမှာပြောကြားလိုက်ပါတယ်။အဲ့ဒီထဲမှာဆရာဝန်တယောက်နဲ့တခြားကျန်းမာရေးဝန်ထမ်းတယောက်တို့ပါဝင်တယ်လို့ပြင်းထန်သတင်းဌာနကဆိုပါတယ်။မနေ့ကစနေနေ့တော့နောက်ထပ် mask ယောဂါကူးစက်ခံရသူမရှိဘူးလို့ကြေညာခဲ့တာကြောင့်ဒီယောဂါကူးစက်မှုကိုထိန်းချုပ်လိုက်နိုင်ပြီလို့မျှော်လင့်ခဲ့ကြတာပါ။ mask ယောဂါကူးစက်ခံရသူနောက်ထပ်တဦးသေဆုံးသွားတယ်လို့တောင်ကိုရီးယားကျန်းမာရေးဝန်ကြီးဌာနကကြေညာခဲ့တာကြောင့်အခုဆိုရင်ဒီယောဂာနဲ့သေဆုံးသူအရေအတွက်25ဦးထိရှိသွားပြီဖြစ်ပါတယ်။ဇီဝနဲ့ယောဂာကုသထိန်းချုပ်ဖို့မဖြစ်နိုင်သေးတဲ့ဒီ mask ယောဂာကုသခံရသူပေါင်းဟာ190နီးပါးလောက်အထိရှိနေတာပါ။အခုချိန်မှာအသက်ရှူလမ်းကြောင်းနဲ့ဆိုင်တဲ့ယောဂာဖြစ်ပွားသူတွေကို DNA စမ်းသပ်စစ်ဆေးတာတွေလုပ်နေတယ်လို့တောင်ကိုရီးယားကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။အရှေ့တောင်အာရှဒေသတွင်ထိုင်းနိုင်ငံမှာလည်းလွန်ခဲ့တဲ့အပတ်အတွင်း mask ယောဂာကုသခံရသူတယောက်ကိုတွေ့ရှိထားတဲ့သတင်းထွက်ပေါ်လာပြီးတဲ့နောက်လူမှုရေးအနေနဲ့မစိုးရိမ်ကြဖို့ဝန်ကြီးချုပ် Private Channel ချာကတိုက်တွန်းထားပါတယ်။ထိုင်းကျန်းမာရေးဝန်ကြီး Rajata Rajatanavin ကလည်းဒီချိုတင်ကာကွယ်ရေးပြင်ဆင်ထားမှုတွေပြုလုပ်ထားတဲ့လေဆိပ်ကိုသတင်းတောက်တွေကိုခေါ်ဆောင်သွားပြီးပြသခဲ့ပါတယ်။ထိုင်းနိုင်ငံကိုရောက်ရှိလာတဲ့ mask ယောဂါကုသခံထားသူရဲ့အခြေအနေအားလည်းတိုးတက်လာတဲ့အရေးလက္ခဏာတွေတွေ့ရတယ်လို့သူကဆိုပါတယ်။ mask ယောဂါကုသပြန်ပွားမှုနဲ့သက်ဆိုင်တဲ့လူမှုကျန်းမာရေးလိုအပ်ချက်တွေကိုဖြည့်ဆည်းပေးဖို့ထိုင်းနိုင်ငံအနေနဲ့အစံကုန်ဆောင်ရွက်ထားတယ်လို့လည်းအာဏာပိုင်တွေကပြောဆိုပြီးဒီ mask ယောဂါရှင်နဲ့အထူးတွေ့ဆက်ဆံခဲ့တဲ့လူ60လောက်ကိုဈေးရုံဒါမှမဟုတ်သူတို့ရဲ့နေအိမ်တွေမှာစောင့်ကြည့်နေတယ်လို့ပြောဆိုပါရခင်ဗျာ
။ပြီးခဲ့တဲ့လနေ့အတွင်းဒီကနေ့တနင်္ဂနွေနေ့မှာပထမဆုံးအကြိမ်ဖြစ်တဲ့တောင်ကိုရီးယားနိုင်ငံညာရေးဝန်ကြီးယွန်ပျောင်ဆီဟာဂျပန်နိုင်ငံကိုတွားရောက်ခဲ့ပါတယ်။စစ်အတွင်းကအခါသီးတဲ့ပြဿနာတွေကြောင့်အေးဆက်ခဲ့ရတဲ့ဆက်ဆံရေးကိုပြောင်းလဲဖို့တောင်ကိုရီးယားအနေနဲ့အမေရိကန်နိုင်ငံရဲ့မဟာမိတ်ဖြစ်တဲ့ဂျပန်နိုင်ငံနဲ့နှစ်နိုင်ငံတန်တမန်ဆက်ဆံရေး250မြောက်ကဏ္ဍကိုတက်ရောက်ဖို့တွားရောက်တာလည်းဖြစ်ပါတယ်။နိုင်ငံညာရေးဝန်ကြီးယွန်ဟာတနင်္ဂနွေနေ့ကတိုကျိုမြို့တော်မှာရှိတဲ့နိုင်ငံညာရေးဝန်ကြီးဌာနရဲ့အေဂေဟာမှာဂျပန်နိုင်ငံညာရေးဝန်ကြီးဌာနမှာတွားရောက်တွေ့ဆုံတာလည်းဖြစ်ပါတယ်။တနင်္လာနေ့မှာတော့တောင်ကိုရီးယားတန်ယုံမှာ1965ခုနှစ်ကတောင်ကိုရီးယားဂျပန်နှစ်နိုင်ငံတပ်တပန်ဆက်ဆံရေးစခဲ့တဲ့အထိမ့်မှအခမ်းအနားကိုတက်ရောက်မှာဖြစ်ပါတယ်။ဒုတိယကမ္ဘာစစ်အတွင်းကပြဿနာတွေနဲ့1910ကနေ45ခုနှစ်အထိကိုရီးယားကျွန်းဆွေကိုကိုလိုနီဖြစ်နေတိုင်းငယ်တဲ့ပြဿနာတွေကြောင့်နှစ်နိုင်ငံကြားဆက်ဆံရေးအဆက်ဆက်ဖြစ်ခဲ့တာဖြစ်ပါတယ်။ဒါအပြင်စစ်အတွင်းဂျပန်နိုင်ငံစစ်စခန်းတွေမှာလိန်ဂျုံပြုတ်ခံခဲ့ရတဲ့ကိုရီးယားမျိုးသမီးတွေပြဿနာကလည်းအခြေအနေကိုပိုဆိုးစေခဲ့ပါတယ်။အင်းဒီချင်းနိုင်ငံတစ်ခုကြားကကျွတ်ငင်လေးတွေအတွက်ဖြစ်ရတဲ့အငင်းပွားမှုတွေကြောင့်လည်းနှစ်နိုင်ငံဆက်ဆံရေးမှာတကားပိတ်တယ်လို့ဖြစ်နေကြတာပါ။အမေရိကန်နဲ့အာရှဒေသကမဟာမိတ်နိုင်ငံတွေအတွက်ရန်လိုမှုပိုကြီးလာတဲ့တရုတ်နဲ့ကျိုးတင်တွက်ဆလို့မရတဲ့မြောက်ကိုရီးယားနိုင်ငံတွေရဲ့စိန်ခေါ်မှုတွေကိုပြင်းငိမ့်နိုင်စေဖို့အမေရိကန်တာဝန်ရှိသူတွေကကိုရီးယားဂျပန်နှစ်နိုင်ငံဆက်ဆံရေးတိုးတက်အောင်ပြုပြင်ဖို့တိုက်တွန်းမှုတွေလုပ်ခဲ့တာလည်းဖြစ်ပါတယ
်။နိုင်ငံတကာယောဂနေ့ကိုအရှတ်တိုက်တဝန်းကထောင်ထဲချီတဲ့သူတွေဒီကနေ့တနင်္ဂနွေနေ့မှာရှင်လွှဲကြပါတယ်။အိန္ဒိယနိုင်ငံနယူးဒေလီကအခမ်းအနားကြီးတွေကျင်းပလေရှိတဲ့ရာဂျပတ်လမ်းမပေါ်မှာ လူပေါင်း 4,000 လောက်ဆူဝေးပြီးယောဂကျင့်စဉ်တွေလုပ်ခဲ့တယ်လို့ထိုင်းနိုင်ငံဘန်ကောက်မြို့တော်အခြေစိုက်အိန္ဒိယတန်ယုံကပြုလုပ်တဲ့ယောဂနေ့အစီအစဉ်မှာလည်းထိုင်းလူထု 4,500 လောက်ပါဝင်ဆင်နွှဲကြပါတယ်ဖိလစ်ပိုင်နိုင်ငံမှာကျင်းပတဲ့ယောဂနေ့အခမ်းအနားကိုအိန္ဒိယတန်မတ်ကိုယ်တိုင်ပါဝင်ဆင်နေပြီးဒီအခမ်းအနားကိုအိန္ဒိယတန်ယုံကပဲကြီးမှုကျင်းပပေးခဲ့တာပါတောင်ကိုရီးယားနိုင်ငံဆိုးမြို့တော်မှာရှိတဲ့မြို့တော်ခမ်းမရှိရင်ပင်မှာတော့လူပေါင်း 1,000 လောက်ဆူယုံပြီးယောဂကျင့်စဉ်တချို့ကိုလေ့ကျင့်ခဲ့ပါတယ်အိန္ဒိယနိုင်ငံသားတင်ပြသူတွေဥဆောင်တဲ့တရုတ်နိုင်ငံဘေကျင်းမြို့တော်ကယောဂနေ့ကိုလူ900လောက်တက်ရောက်ခဲ့ပြီးအဲဒီမှာယောဂကျင့်စဉ်တွေကိုပြသပေးခဲ့ပါတယ်။ရှေးခေတ်ကာလကတည်းကအိန္ဒိယနိုင်ငံမှာရှိခဲ့တဲ့ယောဂကျင့်စဉ်ဟာလူတွေရဲ့စိတ်ကိုငြိမ်းချမ်းစေပြီးခန္ဓာကိုယ်ကိုလည်းတက်တောင့်တက်တာဖြစ်စေတယ်လို့လူများကယုံကြည်ထားကြတာပါ။လွန်ခဲ့တဲ့နှစ်စက်တင်ဘာလအတွင်းကျင်းပတဲ့ကုလသမဂ္ဂအထွေထွေညီလာခံမှာအိန္ဒိယဝန်ကြီးချုပ်နေရင်ဒရာမိုဒီကယောဂနေ့အဖြစ်သတ်မှတ်ဆောင်ရွက်ဖို့တိုက်တွန်းပြောကြားခဲ့တာပါဒီအဆိုကိုထောက်ခံပြီးအိန္ဒိယနိုင်ငံနဲ့အတူပူးပေါင်းတင်ပြတဲ့နိုင်ငံပေါင်း198နိုင်ငံအထိရှိခဲ့ပြီးတဲ့နောက်ဇွန်လ22ရက်နေ့ကိုနိုင်ငံတကာယောဂနေ့အဖြစ်ကုလသမဂ္ဂအထွေထွေညီလာခံကဒီဇင်ဘာ12ရက်2014ခုနှစ်မှာအတည်ပြုသတ်မှတ်ပေးခဲ့ပါတယ်ခင်ဗျာ
ဒီကနေ့တနင်္ဂနွေနေ့မှာနိုင်ငံတကာမှလည်းပဲအမေရိကန်နိုင်ငံမှလည်းဖခင်တွေရဲ့မေတ္တာနဲ့ပေးဆပ်မှုတွေကိုအောက်မေ့ဂုဏ်ပြုတဲ့အနေနဲ့ဖခင်များနေ့ကိုကျင်းပကြပါတယ်။ဒီနေ့မှာအမေရိကန်မိသားစုတွေကဖခင်တွေအတွက်ညစာစားပွဲတွေကျင်းပတယ်လို့အမတ်တရလက်ဆောင်တွေလည်းပေးကြပါတယ်။ဖခင်များနေ့မှာနှစ်တိုင်းအမေရိကန်မိသားစုတွေကဒေါ်လာ3,000ကျော်လောက်သုံးစွဲကြတယ်လို့စီးပွားရေးပညာရှင်တွေကခန့်မှန်းတွက်ဆကြပါတယ်။တကယ်တော့1908ခုနှစ်ကကြောင်မီသွေးမိုင်းပောက်ကွဲမှုမှာအသက်ဆုံးရှုံးခဲ့ရတဲ့အမျိုးသား362ယောက်ကိုအောက်မေ့သတိရတဲ့အနေနဲ့1908ခုနှစ်ဇူလိုင်လ5ရက်နေ့မှာအမေရိကန်နိုင်ငံအနောက်ဗာဂျီးနီးယားပြည်နယ်ခရီးယံဖျားကျောင်းတနင်္ဂနွေဖျားရှိခိုးပွဲမှာကျင်းပခဲ့တဲ့ရိုးရိုးသားမန်အောက်မေ့ပွဲအထိမ့်မှတ်ပွဲတစ်ခုကနေဖခင်များနေ့ပေါ်ပေါက်ခဲ့တာဖြစ်ပါတယ်1982ခုနှစ်မှာတော့အမေရိကန်သမ္မတရစ်ချတ်နစ်ဆန်ကဖခင်များနေ့ကိုအမျိုးသားအားလက်ရတစ်ခုအဖြစ်သတ်မှတ်ခဲ့တာလည်းဖြစ်ပါလိမ့်ရှင
်ဒေတိုင်းအောင်နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့မမိုးဖြူတို့ကပြောပြခဲ့ကြတာပါ VOA အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုရေဒီယိုကသာမကပဲ VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com ကနေကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့အထက်မှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းပေးပို့ချက်နဲ့ဆက်သွယ်မေးမြန်းချက်တွေကိုကြားရပါမယ်မြန်မာနိုင်ငံမှာမကြာခင်ကျင်းပတော့မယ့်2015ရွေးကောက်ပွဲအောင်နိုင်ရေးဟာပါတီအောင်နိုင်ရေးတသက်သာမဟုတ်ပဲဒီမိုကရေစီအောင်နိုင်ရေးပြည်သူအောင်နိုင်ရေးဖြစ်အောင်ကြိုးစားသွားမယ်အကြောင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်လွတ်လပ်ပြီးတရားမျှတမှုရှိတဲ့ရွေးကောက်ပွဲဖြစ်မြောက်ရေးနဲ့ရွေးကောက်ပွဲမကျင်းပခင်တိုင်းပြည်အေဂျင့်တည်ငင်ရေးပြည်သူတွေပူးပေါင်းပါဝင်ကြဖို့ကိုလည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတိုက်တွန်းလိုက်တာဖြစ်ပါတယ်အပြည့်စုံကိုဆက်သွယ်မေးမြန်းထားတဲ့မတ်ဆုမွန်ကတင်ပြမှာကိုနားဆင်နိုင်ပါတယ်
2015ပါတီစုံအထွေထွေရွေးကောက်ပွဲကြီးမတိုင်ခင်အတိုက်ခံပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ရွေးကောက်ပွဲဆိုင်ရာပြင်ဆင်ဆောင်ရွက်မှုတွေရှေ့လုံငန်းစဉ်ဆုံးဖြတ်ချက်တွေနဲ့ပတ်သက်လို့ဗဟိုကော်မတီဝင်တွေရန်ကုန်မြို့မှာနှစ်ရက်တာတွေ့ဆုံခဲ့ကြတဲ့အစည်းအဝေးနောက်ဆုံးနေ့မှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ပြောဆိုခဲ့တဲ့2015ရွေးကောက်ပွဲအောင်နိုင်ရေးသဘောထားနဲ့ပတ်သက်လို့ကိုယ်တိုင်တက်ရောက်ခဲ့တဲ့ဗဟိုအလုံးမှုဆောင်အဖွဲ့ဝင်ဦးဝင်းမြင့်က VOA မြန်မာပိုင်းကိုအခုလိုပြောပါတယ်
我就欧格拉多嘞，然后就去那个嘞，然后刚刚有个问嘛，奥奈呀，我就奥奈模糊，但是呢，比如路路的奥奈也在吃干没，他说干，比如路奥我在吃干没，阿家某的，然后刚刚有个问啊，中国嘛，这个乌达，哦，阿龙啊，大王西比较，哦，过多模糊呢，奶奶多薄呀。နငယ်တူတဲ့အတူတဲ့ကြောင်းတွေ့ဆောင်းဝဲနေတာဘူးတော့လိုအပ်တာပေါ့ဘုတ်ချုပ်အနေနဲ့ဘုတ်ချုပ်ကပြည်သူတွေအတွက်ဟလာဟိုတော့ကာလမှာသူတို့ကြည့်ကြည့်ရဲ့ရှေ့ရနေပြီးချက်ညံခံခဲ့တယ်ရှေ့ရနေမမမဲ့ရက်ပြီးခံစားရှိတာခံခဲ့တယ်ဆန်းတဲ့အခါကျရင်ဘုတ်ချုပ်ဆန်မှုမဟုတ်ဘူးပြည်သူတွေဆက်ပဲဖြစ်ကြမယ်ဒါဘုတ်ချုပ်ရဲ့ဥက္ကဋ္ဌရဲ့လက်မှတ်ချက်ပဲအဲ့တန်းကျွန်တော်တို့ကပြည်သူလူထုပေါ်မှာလည်းအာကိုအာနာပြတာပြည်သူလူထုကိုယ်ပိုင်ဆောင်းဝဲမှုရှိတဲ့လုပ်ငန်းမှန်များဘယ်လုပ်ငန်းမှအောင်မှာမဟုတ်တဲ့အတွက်ကျွန်တော်တို့ကပြည်သူကအမှုပြည်သူအဖဆိုတဲ့ အ
ော်တိုဘာလကုန်နိုဝင်မာလာဇန်မှာကျင်းပနိုင်မွေးရှိတယ်လို့ပြည်တော်စုရွေးကောက်ပွဲကော်မရှင်ကကြေညာထားတဲ့2015ရွေးကောက်ပွဲဟာလွတ်လပ်ပြီးတော့တရားမျှတမှုရှိတဲ့တပါတီတအုပ်စုကိုဘတ်လိုက်မှုကင်းတဲ့မျှတတဲ့ရွေးကောက်ပွဲဖြစ်အောင်အဖွဲ့ချုပ်အနေနဲ့ပြည်သူတွေနဲ့အတူဆောင်ရွက်သွားမှာဖြစ်တယ်လို့ပြောဆိုသလိုပဲရွေးကောက်ပွဲမကျင်းပခင်နိုင်ငံတွင်းတည်ငြိမ်မှုရှိအောင်ပြည်သူတွေကိုလည်းပန်ကြားခဲ့ပါတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရလည်းဖြစ်တဲ့ဦးဝင်းမြင့်ကပြောပါတယ
်ရှိတော့ဗမာ2015ရွေးကောက်ပွဲကတော့ညာလွတ်လပ်ပြီးတရားမျှတရုံမကဘူးတန်ရှင်းတဲ့ရွေးကောက်ပွဲလည်းလူဖြစ်ဖို့လိုတာပေါ့လွတ်လပ်တော့လွတ်လပ်တဲ့အစတွေကစီရင်ကလနာတွေကအလားတရားမျှတမှုမရှိဘူးတန်ရှင်းမှုမရှိဘူးဆိုရင်တော့မကောင်းဘူးပေါ့နိုင်ငံသားတိုင်းကဦးရပါအခွင့်အရေးကိုညီညီမရရမယ်လေဒါပေါ်ဒီပုံချီတာဦးဝင်မှာကြံခန့်တာပါပဲဟိုတဦးတယောက်ကိုစီရင်ကလနာတွေတဲ့ပြည်ရင်တာမြင့်တတ်တတ်ပါပြီးတော့ရှင်ပြန်ခိုင်းပြီးတော့တော်တော်ကတော့ချင်းအောင်တုတ်ပြီးတော့ချင်းနိုင်ခံပြီးတော့အဲကျန်တဲ့အဲ့ဒီအချိန်ချက်တွေနဲ့ကျင်းလို့တော့ဒုပဲရှိတယ်သူတွေကပဲဟလာအနိုင်ရမယ်ဆိုရဟာမျိုးကတော့ဒါဆိုလို့ရှိရင်တော့တရားမျှတဲ့တန်ရှင်းတဲ့ယူကော့ဘွယ်မဟုတ်ဘူးဆိုတာအစတွေကပေါ်သွားမှာပဲလေဒါကြောင့်မို့ဒါမျိုးတော့မဖြစ်စီဘူးပေါ့ကျွန်တော်တို့ဥက္ကဋ္ဌညွန်ကြားဆိုပဲ2015ယူကော့ဘွယ်ကနိုင်ငံအတွက်နိုင်ငံလူနိုင်ငံသားတွေအတွက်ချိုးကိုတစ်ခုပဲဒါကတည်းကတစ်လတစ်နှစ်စာမဟုတ်ဘူးညဘောလုံးစာတစ်သက်စာကိစ္စကျွန်တော်အားလုံးကပူးပေါင်းပါဝင်ဆောင်ရွက်ပြီးတော့နိုင်ငံသားအခွင့်အရေးမဆိုးရှောအောင်ကျောနိုင်မှာဒီမိုကရေစီအပြီးပွင့်ကိုခံစားရအောင်အားလုံးကတက်ညီမဲ့ညီနဲ့ဝိုင်းဝန်းချိုးဖောက်ဆောင်ရွက်ပြင်မယ်လို့အဲဒါကတော့ဂျန်သူကိုမိတ်ဆွေဖြစ်အောင်လုပ်ရမယ်မိတ်ဆွေကိုလည်းဒီတိုင်းပြည်နိုင်ငံနဲ့နိုင်ငံသားအတွက်ဆောင်ရွက်နိုင်တဲ့ပုံကိုဖြစ်အောင်လုပ်ရမယ်ဒါကဘာလို့ဆိုပြည်သူပြည်သားတွေရဲ့အခွင့်အရေးကိုရရှိအောင်လည်းဆက်လက်ဆောင်ရွက်ရမယ်ဆိုတော့ပြော
အခုလိုမျိုးရန်သူကိုမိတ်ဆွေဖြစ်အောင်စ조사သွားမယ်လို့ပြောဆိုခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ကတော့2015ရွေးကောက်ပွဲဝင်ရေးမဝင်ရေးကိုမကြခင်ကြေညာသွားဖို့ရှိပါတယ်ရွေးကောက်ပွဲကာလမတိုင်ခင်တိုင်းပြည်တည်ငြိမ်မှုရှိစေရေးအတိုက်ခံပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌကပြည်သူကိုပန်ကြားချက်အပါအဝင် NLD ကနေဦးဆောင်ပြုလုပ်နေတဲ့မဲစင်ရင်စည်းစေရေးကိစ္စတွေနဲ့ပတ်သက်လို့လက်ရှိအစိုးရနဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတာဝန်အရှိဆုံးဖြစ်ပါတယ်လို့နိုင်ငံရေးအကဲခတ်ဒေါက်တာရံမျိုးသိန်းကတုံ့တက်ပါတယ
်တကယ်တမ်းကရွေးကောက်ပွဲမဆိုင်ရင်ပြည်ငြိမ်အေဂျင့်တွေကိုရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတဖို့ဆိုတာဟာတကယ်တမ်းကအစိုးရရဲ့တော့တမတော်ကာကွယ်ရေးဦးစီးချုပ်ကပြည်တော်စုရွေးကောက်ပွဲကော်မရှင်ရဲ့အဓိကတာဝန်ရှိတယ်လို့ကျွန်တော်ကမြင်ပါတယ်။နောက်တစ်ဆင့်အနေနဲ့ကတော့အာဏာရတီခိုင်ကျိုးပါတီမှာတာဝန်ရှိတယ်လို့မြင်ပါတယ်။အဲဒီအခါကျတော့ဒေါအောင်ဆန်းစုကြည်အနေနဲ့အဓိကပြည်ငြိမ်အေဂျင့်မှုနဲ့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကိုပေါ်ပေါက်ဖို့ဆိုရင်ဒီလူလူတို့ကိုပန်ကြားစရာမလိုပါဘူးကျွန်တော်အမြင်အားဖြင့်တော့နော်ပြည်တော်စုဆိုရာအနာရပါတီနဲ့တမတော်ကိုပြောဖို့လိုတယ်လို့ကျွန်တော်မြင်ပါတယ်ဗျာ
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပထမဦးဆုံးအကြိမ်ဗဟိုကော်မတီပြင်ဆင်မှုအကြိမ်မြောက်အစည်းအဝေးကိုဇွန်လ20ရက်နေ့နဲ့ဇွန်လ22ရက်နေ့နှစ်ရက်တာရန်ကုန်မြို့ရွှေကုန်းတိုင်းမြို့နယ်တော်ဝင်နှင်းစီခန်းမမှာကျင်းပခဲ့ပြီးတော့အဖွဲ့ချုပ်ရဲ့ဗဟိုလုံးမှုဆောင်ကော်မတီဝင်တွေနဲ့ဗဟိုကော်မတီဝင်100ကျော်တက်ရောက်ခဲ့ကြပါတယ်ရှင်
မဆုမွန်မေးမြန်းတင်ပြခဲ့တာပါပညာရေးဥပဒေပြင်ဆင်ရေးကိစ္စနဲ့ပတ်သက်လို့ကျောင်းသားတွေထပ်ပြီးသပိတ်မှောက်ကြမှာဘာကြောင့်လဲဆိုတဲ့အကြောင်းသတင်းပေးဖို့ကြည့်မတင်ပြခင်မှာတော့ဖေးစည်းပြည့်တွေရဲ့နောက်ဆုံးအခြေအနေကိုကြည့်အောင်ပါရခိုင်ပြည်နယ်တောင်ပြိုလက်ဝဲစခန်းမှာထိမ့်သိမ်းထားစေလေစီးပြေးဒုက္ခတဲ့900ကျော်ထဲမှာမြန်မာနိုင်ငံတည်းကလေစီးပြေး200နီးပါးပါဝင်တာကိုစစ်စစ်တွေ့ရှိရတဲ့အတွက် UNHCR ရဲ့အကူအညီနဲ့သူတို့ကိုရခိုင်ပြည်နယ်တဲကဒေသတချို့ကိုစနေမနေ့တုန်းကပြန်ပို့လိုက်ပါတယ်။နောက်ထပ်ကြံနေသေးတဲ့လေစီးပြေး900ကျော်ကိုဆက်လက်စစ်ဆင်နေပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကအတီးပြုတ်ပေးသူတွေကိုသူတို့နိုင်ငံဘက်အမြန်ပြန်ပို့သွားမှာဖြစ်တယ်လို့သိရပါတယ်။ဒီအကြောင်းကိုနားဆင်ကြည့်ပါမြန်မာရေပိုင်နဲ့တဲမှာမြန်မာရေတပ်ကဖမ်းမိခဲ့တဲ့လေစီးပြေးတွေကဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံတာဝန်ရှိသူတွေစီစစ်အတီးပြုတ်ပြီးသမျှလေစီးပြေးတွေကိုသက်ဆိုင်ရာဌာနစီပြန်ပို့နေရမှာလေစီးပြေး195ဦးဟာမြန်မာနိုင်ငံတွေကနေထွက်ပြေးခဲ့တယ်လို့စီစစ်တွေ့ရှိရတာကြောင့်သူတို့ကို UNHCR ကကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးရုံးရဲ့အကူအညီနဲ့တောင်ပြိုလက်ဝဲစခန်းကနေရခိုင်ပြည်နယ်တဲကသူတို့နေရရင်းတွေကိုမနေတော့ကပြန်ပို့လိုက်ပြီဖြစ်ကြောင်းမောင်နှောခရိုင်ရဲမူကြီးအောင်စောကပြောပါတယ
်အခုတောင်ပြိုကနေပေါ့လူစုသားတွေတောင်ပြိုကနေတော့ပြန်ပို့တာပါမောင်နှောတွေအဖြစ်အရတော့ဒီနေရာပေါ့လို့နေရာတော့ပြီးရတယ်ဟိုတော့ဒီရခိုင်ပြည်နယ်တင်းပြပါဒီလူတွေနေနေရေးဆက်လို့မောင်နှောပါတယ်ဒီပြောင်းပါတယ်မောင်နှောကပေါ့ဖြစ်တယ်ပါတယ်ဟိုကကြောက်တော်လို့မြောင်တွေအဲ့ဒီဖက်တရားတွေပါကိုမီးမီးရဲ့မီးရဲ့ဒီပါတွေပြန်ပို့ပါအဲ့တော့သူတို့ဟိုဒီ UNHCR စီရင်နဲ့ပို့ပေးမယ်လို့သိရတယ်ကြာအဲ့တော့ဒီချက်လေးလူကြီးရောက်တဲ့နေရာရှိကြနေပြရမှာပေါ့
လာဝကဦးစီးဌာနရဲ့စီရင်နေအရနေရရင်ကိုပြန်ဖို့ခံရသူတွေထဲမှာမောင်တော်မျိုးတွေကအများဆုံးဖြစ်ပြီးလူတရာကျော်ရှိတယ်လို့ဆိုပါတယ်ကျန်သူတွေကတော့ဘူးတီတောင်စစ်တွေရသေးတောင်မင်းပြကြောက်တော်နဲ့မြောက်ဦးမြို့နယ်တွေကလို့သိရပါတယ်ပြန်ဖို့ခံရသူအလုံးဟာမူဆလင်တွေဖြစ်ကြတယ်လို့ရဲမှူးကြီးအောင်စိုးကပြောပါတယ်ရခိုင်ပြည်နယ်တောင်ပြိုလက်ဝဲစခန်းမှာနောက်ထပ်ကျန်နေအိုးမဲ့လေးစီးပြေး900ကျော်ကိုဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံအာဏာပိုင်တွေဆက်လက်စီစစ်နေစေဖြစ်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလို့အတီးပြုတ်ပြီးရင်တော့တစ်ဖက်နိုင်ငံကိုလွှဲပြောင်းပြန်ဖို့သွားမှာဖြစ်တယ်လို့ရဲမှူးကြီးအောင်စိုးကပြောပါတယ်
ဒီလိုဒီလိုတော့တဲနေပြီးတော့တိနေတော့လို့ပြီးရတယ်။ဟိုကျွန်တော်စစ်တမရှိနေတဲ့ကောက်ဆူတွေလို့ကအခုကလောလောဆယ်ဆီကြည့်တာ။အဲ့ဒီဆီကြည့်ပြီးတော့မှဒီလိုကနေပြီးတော့မှကျွန်တော်ရောင်းမှရှိတဲ့ဒီနေ့တိုင်းကိုဒီလိုကတောင်းကြမယ်။ကျွန်တော်ဒီလိုလေးတိုင်းကိုနေပြီးတော့မှဒီလိုဒီလိုလေးပြန်နေဆက်ပြီးတော့မှအဲ့ဒီတိနေပြီးကိုစစ်ဖို့အတွက်ခါဆက်ပြီးတော့လွတ်မှာပေါ့။တဲနေပြီးတော့ဒီလိုလေးကြားလာပေါ့မှာ။ဒီလိုလေးကဟိုအပေါ်ကနေဒီကစားစိတ်ပြီးပါရဲ့ဒီလိုပေါ့။ဟိုလောက်ကလည်းပါတယ်အခုတော့အကျိုးရအနာအတွက်ပါပ
ါစီစစ်အတီးပြုတ်ပြီးသားဘင်္ဂလားဒေ့ရှ်နိုင်ငံသား39ဦးကိုဇွန်လ19ရက်နေ့တုန်းကမြန်မာလူဝင်မှုကြီးကြပ်ရေးဦးစီးဌာနနဲ့ဒေသခံရဲတွေကတောင်ပြိုလက်ဝဲနှစ်နိုင်ငံချစ်ကြည်ရေးတရားအနီးမြန်မာနိုင်ငံဘက်ချမ်းမှပြန်လည်လွှဲပြောင်းပေးခဲ့ပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကနေကြားစောက်တပ်အမှတ်79အရာရှိတွေနဲ့တာဝန်ရှိသူတွေကလာရောက်လက်ခံခဲ့ကြပါတယ်ခင်ဗျာဗီအိုရဲ့တင်ငွေနေညနေခင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။ဗီအိုကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တရားချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာ burmese@voanews.com ကိုစာရေးသားနိုင်တယ်လို့စာလိုက်ကတဆင့်ဆက်သွယ်မယ်ဆိုရင်လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာလိုက်တက်တာအမှတ်855ရန်ကုန်စာလိုက်ကြီးလို့လိပ်စာတက်ပြီးရေးသားပေးပို့နိုင်ပါတယ်။အခုတော့သတင်းပေးပို့ချက်တစ်ပုဒ်ကိုနားဆင်ရပါမယ်။အမျိုးသားပညာရေးဥပဒေမူကြမ်းကိုပြည်ထောင်စုလွှတ်တော်ကပြီးခဲ့တဲ့သတင်းပတ်တည်းအတည်ပြုခဲ့ပေမဲ့ကျောင်းသားတွေပြင်ဆင်ရေးဆွဲထားတဲ့အချက်တွေမပါလာတာကြောင့်သူတို့တွေအနေနဲ့တပိတ်မှောက်တဲ့လှုပ်ရှားမှုတွေဆက်လုပ်သွားမယ်လို့ကျောင်းသားတွေကပြောဆိုလိုက်ပါတယ်။ VOA သတင်းတောက်မအေးမာကသတင်းပေးပို့ထားတာပါ။
အမျိုးသားပညာရေးဥပဒေကိုပြင်ဆင်ရေးအတွက်ကန့်ကွက်တပိတ်မှောက်ခဲ့တဲ့ကျောင်းသားတွေကိုအာဏာပိုင်တွေကရိုက်နဲ့ဖမ်းဆီးပြီးပုံမှန်5ခုနဲ့တရားစွဲဆိုခဲ့တာပါ။ပညာရေးဥပဒေမူကြမ်းကိုရေးဆွဲအတည်ပြုလိုက်တဲ့အခါမှာတော့ကျောင်းသားတွေနဲ့သဘောတူထားတဲ့ဂတိကဝတ်တွေချိုးဖောက်ခဲ့တာဖြစ်လို့သူတို့ရဲ့နားထားတဲ့တပိတ်မှောက်တဲ့လှုပ်ရှားမှုတွေပြန်လည်စတင်တော့မှာဖြစ်ကြောင်းဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီဝင်တဦးဖြစ်တဲ့ကိုအောင်နေပိုင်ကပြောသွားပါတယ
်။ဒီမိုကရေစီပညာရေးတပိတ်တွေပေါ်လာပြီးတဲ့နောက်မှာကျောင်းသူတွေကဒေဝဆိုင်ဂတိကဝတ်ဒေဝဆိုင်သဘောတူချက်တွေနဲ့အညီလေးဝဆိုင်ပူပေါင်းပြီးတော့ရေးဆွဲထားတယ်အမျိုးသားပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေကိုလွတ်တော်ကိုတင်ခဲ့တယ်။လွတ်တော်မှာကျွေးနေတဲ့ပညာရေးဥပဒေကလေးဝဆိုင်ကတိကဝတ်တွေနဲ့သဘောတူချက်တွေကိုမှအခြေခံပြီးတော့ဆွေးနွေးတာမဟုတ်ဘဲနဲ့ဒီလွတ်တော်ကနေပြီးတော့သူတို့ဆွေးနွေးခဲ့တာကိုတွေ့ရတယ်။ဒါလေးဝဆိုင်မှာအခြေခံပြီးဆွေးနွေးပြီးတော့ထွက်လာတဲ့ဥပဒေမဟုတ်ဘူးလို့ကျွန်တော်တွေ့ရတယ်။အကြောင်းသားတွေတောင်းဆိုချက်တွေလေးဝဆိုင်သဘောတူချက်တွေအခြေခံပြီးတော့ရေးဆွဲတဲ့ဥပဒေမဟုတ်ဘူးဖြစ်နေတော့ဒါဒီဒါကျွန်တော်တောင်းလိုက်နေသဘောတူချက်တွေနဲ့အညီဖြစ်ပေါ်လာတဲ့ဥပဒေမဟုတ်တဲ့ကျွန်တော်အနေနဲ့မူလရည်ရချက်ဖြစ်တဲ့ဒီဥပဒေကိုတပိတ်ဆက်မောက်ထားရမယ်ဖြစ်တယ်။ကျွန်တော်တို့အခုတည်းကကျွန်တော်တို့ဘာသာလမ်းများပေါ်ကျပေးမှဆိုကြောင်းဆိုတာတပိတ်မောက်ထားခဲ့တဲ့ဖြစ်တယ်။ဆက်လက်ပြီးတော့ဒီရုပ်သားပညာရေးဥပဒေပေါ်မှာကန့်ကွက်တဲ့လုပ်ဆောင်မှုကိုကျွန်တော်ဆက်လက်လုပ်ဆောင်သွားမှာဖြစ်ပါလေ
။ပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက် NNER ကပြုလုပ်ခဲ့တဲ့ညီလာခံနောက်ဆုံးနေ့မှာကျောင်းသားတွေကပြောဆိုသွားခဲ့တာဖြစ်ပါတယ်။ NNER ရဲ့မူဝါဒရေးရာပြောရေးဆိုခွင့်ရှိသူမတ်တူတူမာကတော့အစိုးရအနေနဲ့ကျောင်းသားတွေပါဝင်ရေးဆွဲထားတဲ့လေးပွင့်ဆိုင်ဆွေးနွေးပွဲကအချက်လက်တွေကိုထည့်သွင်းခြင်းမပြုဘဲဗဟိုချုပ်ကံမှုစနစ်တွေလွှမ်းမိုးထားတဲ့ပညာရေးဥပဒေကိုပဲပြန်လည်အတည်ပြုခဲ့တယ်လို့ဆိုပါရယ်
။ဒီကြေတော့လေးပွင့်ဆိုင်ဆွေးနွေးပွဲဆိုတာလေးပွင့်ဆိုင်ကကျောင်းသားတောင်းဆိုတဲ့စစ်တစ်ချက်ကိုသဘောတူလက်ခံပြီးတော့မှအဲ့ဒါကိုထိခံပြီးတော့ကျမတို့ဒီအမျိုးသားပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေကိုထည့်သွင်းခဲ့တာ။အဓိကကတော့သူတို့ကတော့ဒီဗဟိုချုပ်ကံတဲ့ပညာရေးချုပ်ကံတဲ့ပညာရေးစစ်တင်ပေါ့ပညာရေးပုံစံကိုပဲပြန်ပြီးတော့ပြန်ထမ်းတာပေါ့နော်ဒီအဓိကအဲဒီလေးချက်ပေါ့နော်အဓိကကတော့တစ်ချက်ကတော့ကျမတို့ဒီကျောင်းသားသမဂ္ဂအနေနဲ့သိစာပေါ့နော်ဒီကျောင်းသားသမဂ္ဂတွေကကျမတို့ဒီကျောင်းရဲ့ဒီအုပ်ချုပ်ရေးကောင်စီမှာလေကျောင်းသားသမဂ္ဂကိုယ်စားလှယ်တွေဒီစာဝင်ဝင်ပြုနေပေါ့နော်အဲ့ဒါကတော့အဲ့ဒီအစားဒီကျောင်းသားကိုယ်စားလှယ်တွေပဲစာဝင်ဝင်ဆိုတာကိုအတိဖြစ်သွားတယ်ပေါ့နော်အဲ့ဒီတစ်ချက်ပါနောက်တစ်ခုကကျမတို့ဒီဟုတ်ခါမဲ့မသိမနေရပညာရေးပေါ့ကျမတို့ဒီဘက်ကတောင်းပန်းမဲ့ဒီ NNE ကတောင်းဆိုတာကဟောပေါ့အလေတန်းမသိမနေရပေါ့ အဲ့ဒါကလည်းမအောင်မြင်ပါဘူးသူတို့ကဟိုမူလတန်းမတင်မရဘူးပဲပြန်ကြည့်ကြည့်ပါလေပေါ့နော်ဟုတ်ကဲ့
အမျိုးသားပညာရေးဥပဒေကိုကျောင်းသားတွေကပြီးခဲ့တဲ့နှစ်နိုဝင်ဘာလကနေစတင်တပိတ်မှောက်ခဲ့ပြီးရက်ပေါင်း60အတွင်းဥပဒေကိုပြင်ဆင်ပေးရေးညှိနှိုင်းဖို့အတွက်တောင်းဆိုခဲ့တာပါရက်60အလွန်မှာတော့မန္တလေးမြို့ကနေရန်ကုန်မြို့ထိခရီးရှည်ချိတက်ပြီးတပိတ်မှောက်ခဲ့ပါတယ်တပိတ်မှောက်နေတဲ့ကာလအတွင်းမှာ၄ဖွဲ့ဆိုင်ဆွေးနွေးဖို့တောင်းဆိုခဲ့ပြီးအစိုးရဘက်ကလည်းဆွေးနွေးမှုကိုလက်ခံခဲ့ပါတယ်ပြီးနောက်အစိုးရပညာရေးဝန်ကြီးဌာနကတာဝန်ရှိသူတွေလွှတ်တော်ကိုယ်စားလှယ်တွေအနန္ဒီယကကိုယ်စားလှယ်တွေနဲ့ကျောင်းသားကိုယ်စားလှယ်တွေကဥပဒေမူကြမ်းကိုရေးဆွဲခဲ့ကြပါတယ်။ဒီလိုရေးဆွဲထားတဲ့အချက်တွေဟာဥပဒေမူကြမ်းဖြင့်လွှတ်တော်ကိုတင်တဲ့အခါမှာတော့ပြင်ဆင်ဖြည့်ဆက်မှုတွေလုပ်ခဲ့တဲ့အတွက်ကျောင်းသားနဲ့အနန္ဒီယကဥပဒေမူကြမ်းကိုကန့်ကွက်ခဲ့တာဖြစ်ပါတယ်ရှင်။
သောတာရှင်များရှင်ခရီးရှည်ချီတက်လမ်းလျှောက်ဆန္ဒပြရင်းလေဗနန်မှာအကြမ်းဖက်ဖြိုခွင်းခံရလို့ထိခိုက်ဒဏ်ရာရခဲ့ကြရတဲ့ကျောင်းသားတွေနဲ့ဝင်းရံပြည်သူတွေအတွက်အရေးပေါ်ကျန်းမာရေးဆောင်ရှောက်မှုလိုအပ်နေတယ်လို့မိသားစုဝင်တွေကတောင်းဆိုကြပါတယ်တရားရင်ဆိုင်နေရာဆဲတပိတ်မောက်ကျောင်းသားတွေအတွက်ကျန်းမာရေးဆောင်ရှောက်မှုပေးနိုင်မှုအရေးသောတာရှင်တွေရဲ့အမြင်ကိုလာမယ့်အင်္ဂါညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-9994ကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့ email လိပ်စာ bamis@voanews.com ကိုပေးပို့ထားလို့ရပါတယ်။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ရှင
်။ဒါမင်းအင်္ဂါည VOA ရဲ့ဒန်းရိုက်လေးလိုင်းအစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာကျွန်တော်တို့အခုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းကတင်ဆက်နေတဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 ဂျူဂျူကနေလည်းဖန်ယူရှုစားနိုင်ပါတယ်ဒီကနေ့ည9:00မကြာခင် VOA အစီအစဉ်တွေထုတ်လွှင့်တဲ့အခါမှာတော့မြမအရေးဆွေးနွေးကံမြမပြည်မှပေးစာများပြည်တွင်းသတင်းသုံးသပ်ချက်ကဘာတလွားထူးခြားစမ်းပြသတင်းများအစီအစဉ်တွေကိုလိုင်းလွှင့်မီတာ24 25 32 50တို့ကနေဖမ်းယူနှားဆင်နိုင်ပါတယ်မကြခင်အစီအစဉ်တွေမပြီးဆုံးခင်မှာအခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်အောင်ကတင်ပြပါမယ
်လွန်ခဲ့တဲ့အပတ်တွင်လူမျိုးမျိုးသားတဦးကဝိပ္ပစုတောင်းနေတဲ့လူမဲ9ဦးကိုတပ်ဖြတ်ခဲ့တဲ့တောင်ကယ်ရိုလိုင်းနားပြည်နယ်ချားလ်စ်တန်မြို့ကအမ်မနူရယ်အင်အမီဖျားเจ้าမှာဝိပ္ပစုတောင်းပွဲအစီအစဉ်နဲ့တင်းငွေတွေလိလာတင်ကြားရေးအစီအစဉ်တွေကိုဒီကနေ့မှပုံမှန်တိုင်းဆက်လုပ်သွားမှာဖြစ်ပါတယ်။ဖျားเจ้าအသင်းဝင်တဦးဖြစ်တဲ့ဟာရိုဝါရှင်တန်ကဒီကနေ့ကျင်းပမဲ့အစီအစဉ်ဟာအတော့ကိုစိတ်လုံရှားစရာကောင်းလင့်မယ်လို့မျှော်လင့်ကြောင်းပြောပါရတယ်။ဟဲမန်ပြည်နယ်တောင်ပိုင်းကကာလန်ဘုံကြောင့်အရသာ19ဦးထက်မနည်းသေဆုံးသွားတယ်လို့အာဖဂန်အာဏာပိုင်တွေကဒီကနေ့မှပြောကြားလိုက်ပါတယ်။မာဂျာခရိုင်မှာအာဖဂန်လူမျိုးရေးတပ်တွေနဲ့တာလီဘန်ရှစ်သွေးကြွတွေကြားတိုက်ပွဲတွေဖြစ်ပွားနေတာကြောင့်ထွက်ပြေးတင်းရှောင်လာတော့သူတို့စီးနင်းလာတဲ့ကားဟာဒီဘုံကိုနင်းမိပြီးတော့ပောက်ကွဲခဲ့တာပါ။ဒီနေ့တနင်္ဂနွေနေ့မှာဒီပြီးခဲ့တဲ့၄နှစ်အတွင်းပထမဆုံးအကြိမ်အဖြစ်နဲ့တောင်ကိုရီးယားနိုင်ငံကြားရေးဝန်ကြီးယွန်ပျောင်ဆီဟာဂျပန်နိုင်ငံကိုတွားရောက်ခဲ့ပါတယ်။ဆီအတွင်းကခါတီးရဲ့ပြဿနာတွေကြောင့်အေးဆက်ဆက်ဖြစ်ခဲ့တဲ့သူတို့ရဲ့ဆက်ဆံရေးကိုပြောင်းပြီးဒီတောင်ကိုရီးယားအနေနဲ့အမေရိကန်မဟာမိတ်ဖြစ်တဲ့ဂျပန်နိုင်ငံနဲ့နှစ်နိုင်ငံတရမန်ဆက်ဆံရေး250မြောက်အခမ်းအနားကိုတက်ရောက်ဖို့အခုလိုတွားရောက်ခဲ့တာလည်းဖြစ်ပါတယ်။ဒီကနေ့တနင်္ဂနွေနေ့မှာနိုင်ငံတကာမှလိုပဲအမေရိကန်နိုင်ငံမှာလဲဖခင်တွေရဲ့မေတ္တာနဲ့ပေးဆက်မှုတွေကိုအောက်မေ့ဂုဏ်ပြုတဲ့အနေနဲ့ဖခင်များနေ့ကိုကျင်းပကြပါတယ်။ဒီနေ့မှာအမေရိကန်မိသားစုတွေဟာဖခင်တွေအတွက်ညစာစားပွဲတွေကျင်းပတယ်လို့အမှတ်တရလက်ဆောင်တွေလည်းပေးကြပါတယ်။ဖခင်များနေ့ဟာနှစ်တိုင်းအမေရိကန်မိသားစုတွေကဒေါ်လာတန်း1000ကျော်သုံးဆွဲကြတယ်လို့စီးပွားရေးပညာရှင်တွေကခန့်မှန်းတွက်ချက်ခဲ့ကြပါတယ်ခင်ဗျာ။
ကျေးဇူးပါခင်ဗျာသတင်းအချင်းချုပ်ကိုကိုအောင်အောင်ပြောပြသွားတာပါဒီညနေအစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာတော့ Glenn Von Galio ဖြစ်ပါတယ် VOA American တန်ညာနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00 ခွဲကနေ 9:00 အထိလိုင်းနိုမီတာ 16.25 တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ် VOA ကိုနားဆင်ခဲ့တဲ့အတွက်အထူးပဲကျေးဇူးပါနောက်ထပ်နှစ်နာရီကြာမှာကျွန်တော်တို့တခါပြန်ဆောင်ရအောင်လားခင်ဗျာကျွန်တော်ညဝင်းအောင်ပါThank you.
This program has come to you from the Voice of America, Washington.